မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့ပြည်သူပြည်သားတွေအပေါ်အကြမ်းဖက်နေတဲ့လုပ်ရက်တွေကိုအိန္ဒိယနိုင်ငံကပြစ်တင်ရှုံချလိုက်ပါတယ်
။ We condemn any use of violence. We believe that the rule of law should be prevailed. We stand for the restoration of democracy in Myanmar.
မြန်မာနိုင်ငံမှာဘယ်လိုအကြမ်းဖက်လုပ်ရမျိုးကိုမဆိုအိန္ဒိယနိုင်ငံကပြစ်တင်ရှုံချပါတယ်။မြန်မာမှာတရားဥပဒေစိုးမိုးမှုရှိဖို့ဒီမိုကရေစီစနစ်ပြန်လည်တည်ဆောက်ဖို့နိုင်ငံသားအကျဉ်းသားအလုံးပြန်လုပ်ပေးဖို့လည်းတိုက်တွန်းပါတယ်။မြန်မာလက်ရှိအခြေအနေကိုဖြေရှင်းတဲ့နေရာမှာအာဆီယံအဖွဲ့အပါအဝင်ကြိုးပမ်းမှုအားလုံးကိုထောက်ခံပါတယ်လို့အိန္ဒိယနိုင်ငံခြားရေးဌာနပြောခွင့်ရသူအရီဒမ်ဘာချီကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မြန်မာအရေးနဲ့ပတ်သက်လို့ဟန်ချက်ညီပြည်အပြုသဘောဆောင်တဲ့အခမ်းအနားကနေပါဝင်ဖို့ကြိုးပမ်းတဲ့အနေနဲ့နိုင်ငံတကာကကြားဝင်ဆောင်ရွက်နေသူတွေ၊ကုလသမဂ္ဂအလုံးစုံကောင်စီတို့နဲ့အိန္ဒိယနိုင်ငံကဆက်သွယ်ဆောင်ရွက်သွားပါမယ်လို့လည်းပြောပါတယ်။COVID-19 ရောဂါကာကွယ်ဆေးတွေကိုကမ္ဘာမှာအများဆုံးထုတ်လုပ်နေတဲ့အိန္ဒိယနိုင်ငံအနေနဲ့ကာကွယ်ဆေးတင်ပို့မှုတွေကိုတော့ကန့်သတ်မှာမဟုတ်ဘူးလို့လည်းပြောခွင့်ရသူကပြောပါတယ်။အိန္ဒိယနိုင်ငံကကိုဗစ်ကာကွယ်ဆေးအလုံးရေ64တန်းကိုမြန်မာအပါအဝင်ကမ္ဘာနိုင်ငံပေါင်း80ကျော်ကိုတင်ပို့ပေးနေတာပါ။အဲ့ဒီအထက်မှာလူသားချင်းစာနာမှုအကူအညီဖြင့်ပေးအပ်ခဲ့တဲ့ဆေးအလုံးရေ100တန်းလည်းပါပါတယ်။မြန်မာနိုင်ငံကလည်းအိန္ဒိယနိုင်ငံကလူရန်နဲ့ကိုဗစ်ကာကွယ်ဆေးတချို့ကိုလက်ခံရရှိခဲ့ဖူးပါတယ်။